အမေရိကန်ပြည်ထောင်စုမှာတော့အမေရိကန်ဆိုးရလေပတ်နိုင်မှုအသုံးစရိတ်ချင်းဝေဒေါ်လာ 31.4 ထရီလီယံကျသာပြင်းတွေကပြည့်သွားပြီဖြစ်တဲ့အတွက်နောက်ထပ်အသုံးစရိတ်ချင်းဝေထပ်ပြီးတော့တိုးနိုင်မှုအင်ဖျူရိုနဲ့ရီပါဘလစ်ကန်အမတ်တို့ကြားမှာအခြေတင်ဖြစ်နေပါတယ်။ချင်းဝေတိုးရေးကိစ္စမှာသဘောထားတင်းပါတဲ့ရီပါဘလစ်ကန်အမတ်တွေနဲ့ဆင်းဆက်ဆွေးနွေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ဖျူရိုကကျသာပြင်းတွေကပဲပြောကြားခဲ့ပါတယ်။လောလောဆယ်မှာတော့အမေရိကန်ဆိုးရဒေဝါလီခံရတဲ့အဖြစ်မရောက်အောင်ဘန်နာရေးဌာနကအရေးပေါ်ဆောင်ရွက်နေပါတယ်။အင်ဖျူရိုနဲ့လွှတ်တော်ကြားပြည်လည်မှုမရလို့အစိုးရအသုံးစရိတ်ချင်းဝေပမာဏမတိုးနိုင်ခဲ့တော့ဘူးဆိုရင်အမေရိကန်အစိုးရပေးသင့်ပေးထိုက်တဲ့ငွေကြေးတွေမပေးနိုင်တော့တဲ့အခြေအနေရောက်သွားမှာကိုတခြားသဘောထားပြော့ပြောင်းတဲ့ Republican အမတ်တွေကလည်းသတိပေးနေပါဗျ။ယင်းဤမြုံနံသူတွေနဲ့စီးပွားရေးအတိုင်းဝိုင်းကြားမှာလည်းစိုးရိမ်စိတ်နဲ့ပြောဆိုဝေဖန်နေကြပါဗျ။လွှတ်တော်နဲ့အစိုးရကြားညှိနှိုင်းမရတဲ့အခြေအနေဟာလနဲ့ချီကျသွားနိုင်ပြီးတော့ဂျွန်လအထိနောက်ဆုံးမှမှပြည်လည်မှုမရဘူးဆိုရင်အမေရိကန်အစိုးရအကြွေးပြန်မဆက်နိုင်တဲ့အခြေအနေကိုဆက်ရောက်သွားမှာဖြစ်ပါတယ်။ချင်းဝေပမာဏကန့်သက်ချက်ကိုတိုးကျင်တဲ့ဆိုရင်အစိုးရအသုံးစရိတ်ကိုရှော့ချပေးရမယ်လို့ Republican တွေဘက်ကတောင်းဆိုထားပါတယ်ရှင်။